ယူကရိန်းမှာရက်ဆက်ကြမ်းကြုတ်တဲ့လူရဲတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေရုရှားကိုဆိုင်းငံ့မှုအထွေထွေညီလာခံကမဲခွဲဆုံးဖြတ်လိုက်ပါတယ်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့ပြီးနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးယူကရိန်းပေါ်ကျူးလွန်တဲ့လူရဲတွေအတွက်ရုရှားကိုအဖွဲ့ဝင်ဖြစ်ကဆိုင်းငံ့မှုကြာပြင်းတွေကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ93မဲကန့်ကွက်မဲ24မဲနဲ့58နိုင်ငံကတော့မဲမပေးကြပါဘူးဆုံးဖြတ်ချက်တည်ပြုဖို့ထောက်ခံမဲ3ပုံ2ပုံရရှိရမှာဖြစ်ပြီးမဲမပေးတဲ့နိုင်ငံတွေကိုတော့မဲရည်တွေ့ရမှာထက်သွင်းမစဉ်းစားပါဘူးကုလသမဂ္ဂဆိုင်ရာယူကရိန်းသံမကြီးကတော့ရုရှားရဲ့လုပ်ရည်ဟာလူခွင့်ရေးချိုးဖောက်မှုတွေသာမကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအခြေခံတွေကိုပါရိုက်ခတ်လာနေတဲ့အကြောင်းလူခွင့်ရေးကောင်စီမှာပြောဆိုခဲ့တာပါ
Suspension of the rights of membership of the Russian Federation in the Human Rights Council is not an option but a duty.
လူခွင့်ရေးကောင်စီဖော်ဝင်ဖြစ်ကနေရုရှားကိုစိုင်းငံ့တာဟာရွေးချယ်စရာကိစ္စတခုမဟုတ်ဘဲလူ့ကိုလိုရမယ်တာဝန်တရားဖြစ်ပါတယ်လို့ယူကရိန်းသံမကြီးဆာဂျေးကက်စလစ်စတေယာကမဲမခွဲခင်အမှားစကားပြောရမှာတိုက်တွန်းခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက်ကုလသမဂ္ဂလူခွင့်ရေးကောင်စီကဖော်ဝင်48နိုင်ငံကိုတော့ထရီညီလန်ကလျှို့ဝှက်မဲ့ပြီးရွေးချယ်လေးရှိပါတယ်လူခွင့်ရေးကောင်စီမှာလက်တလော3နှစ်တာဝန်ယူထားတဲ့ရုရှားပုံမှန်အတိုင်းဆိုရင်တော့ရှေ့လာမဲ့2023ဒီဇင်ဘာလ31ရက်မှာတက်တန်းကုန်မှာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာရုရှားဒုတိယသံမကြီးဂနေရီကော့စမင်ကတော့ရုရှားကလူခွင့်ရေးကောင်စီကထွက်ဖို့ကိုယ်ပိုင်ဆုံးဖြတ်ချက်ချထားပြီးဖြစ်တဲ့အကြောင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအားပေးတာကျူးလွန်တာတွေရှိနေတဲ့အနောက်နိုင်ငံတွေနဲ့အတူဆက်မနေချင်တော့ဘူးလို့လည်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါသောမတ်ဂရင်းဖီးကတော့တမိုင်းဝင်ဆုံးဖြတ်ချက်ဖြင့်မဲခွဲပြီးမှပဲပြောဆိုရတာပါလူညွေးကောင်စီအမြင့်တဲ့အဖွဲ့ဝင်နိုင်ငံတစ်ခုကိုလူခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကစိုင်းငံ့လိုက်တာဟာယူကရိန်းပြည်သူတွေနဲ့လူခွင့်ရေးအတွက်ခိုင်မာတဲ့သတင်းစကားပားလိုက်တာဖြစ်တဲ့အကြောင်းလဲ VOA ကိုပြောဆိုခဲ့ပါတယ်